လသမဂ္ဂနဲ့မြန်မာနိုင်ငံအကြားအရာရှိကြီးအဆင့်ပထမဆုံးချိန်ဖြစ်ဆွေးနွေးပွဲကိုဒီဘယ်ဂျီယံနိုင်ငံဘရဆဲမြို့မှာမေလ16ရက်နေ့ကလုပ်ခဲ့ပါတယ်အဲ့လိုတွေ့ဆုံဆွေးနွေးရမှာကုံသွယ်ရေးရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးသူတို့ဖြင့်ပြည်လုံးကျွတ်ပြစ်ခတ်ရစဲကိစ္စတွေမှာဥရောပသမဂ္ဂရဲ့ခံကဏ္ဍရခိုင်ကချင်းရှမ်းပြည်နယ်တွေကအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေရဲ့အခြေအနေတွေအပါအဝင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့အကြံပေးအဖွဲ့ထောက်ကန်တင်ပြချက်အကောင့်ထဲပေါ်ဆောင်ရေးလူခွင့်ချုပ်ဖောက်မှုတွေအတွက်တာဝန်ရှိစေရေးတရုံလက်ခွင့်ဥဒမခွင့်ရေးဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံဘက်ရောက်နေကြတဲ့သူတွေပြန်လည်ခံရေးဆက်တဲ့အကြောင်းအရာတော်တော်များကိုဆွေးနွေးကြတယ်လို့မေလ16ရက်နေ့ကထုတ်ပြန်တဲ့ပူရဲကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာ2016မဟာဗျူဟာရကုလသမဂ္ဂဟာဥရောပသမဂ္ဂဟာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးငြိမ်းချမ်းရေးမျိုးသားပြန်လည်တည်မြဲရေးတို့အတွက်ခိုင်မှာဆက်ပြီးတော့ထောက်ခံသွားမယ်လို့ပြန်လည်အတည်ပြုတဲ့အကြောင်းဒီကိစ္စဟာတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့အတူရှင်တွဲသွားမှာဖြစ်ပြီးတော့နိုင်ငံတကာလူခွင့်ရေးစံချိန်စံညွန့်တွေအပေါ်မှာအခြေခံမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဥရောပသမဂ္ဂကိုဒီမြန်မာပို့ကုန်ပမာဏတိုးမြင့်ရေးမြန်မာနိုင်ငံတွင်ဥရောပသမဂ္ဂရင်းနှီးမြှုပ်နှံမှုခိုင်မာရေးကတဆင့်အလုတ်ကိုင်းခွင်လန်းဖန်တီးရေးတို့အတွက်ကုလသမဂ္ဂဥရောပသမဂ္ဂရဲ့အရေးကြီးတဲ့အခက်ခဏကိုလည်းအခုတွေ့ဆုံဘွဲကကြိုဆိုတယ်လို့ဆိုပါတယ်။ဥရောပသမဂ္ဂအနေနဲ့2014ကနေပြီးတော့2020အတွင်းဖွံ့ဖြိုးရေးအထောက်ပံ့ယူရိုငွေ638တန်းပေးကတ်နဲ့တွေ့ရောအထူးသဖြင့်ပညာရေးစိုက်ပျိုးရေးကြီးလက်ဖွံ့ဖြိုးရေးအုပ်ချုပ်ရေးတို့အတွက်ပါဥရောပသမဂ္ဂရဲ့ပံ့ပိုးကူညီမှုတွေအတွက်ကျေးဇူးတင်တဲ့ကျေးဇူးတင်တဲ့ကြောင့်မြန်မာဘက်ကဆိုပါတယ်။ဒီစီဝေးကိုဥရောပသမဂ္ဂရဲ့အဆပစိဖိတ်ရေးရာဦးဆောင်ညွှန်ကြားမှုမစ္စတာဂန်နာဝစ်ကလန်နဲ့ဒီမြန်မာနိုင်ငံနိုင်ငံကြိုင်းဝင်ဌာနအမြဲတမ်းတွင်းဥမြင့်သူတို့ကပူးတွဲသဘောဖြစ်ဆောင်ရွက်ခဲ့ကြတာပါ